လေဗရန်မျိုးကလမ်းပေါ်မှာအာနာပိုင်တို့ပိတ်ဆို့ခံထားတဲ့ចောင်းသားတွေကိုငင်းညမ်းစွာဖြည့်ရှင်းပေးဖို့နိုင်ငံရေးပါတီတွေလူမှုအဖွဲ့စည်းပေါင်း20ကျော်ကသမရထံကိုစာရေးသားတောင်းဆိုလိုက်ကြပါတယ်။လေဗရန်မှာထိုင်သပိတ်ဆင်နွှဲနေတဲ့ចောင်းသားတွေကအကြမ်းဖက်ဖမ်းဆီးခံရသူ5ဦးဟာလည်းဒီကနေ့မှပြန်လည်လွတ်မြောက်လာခဲ့ပါပြီ။လေဗရန်မျိုးကတပိတ်တွေရဲ့ចောင်းသားတပိတ်နောက်ဆုံးအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။ကျောင်းသားတပိတ်ကိုဘကိုးတိုင်းလေဗရန်မြို့မှာအာနာပိုင်တို့ကရဲအင်အားအလုံးရင်တုံးပြီးတော့ပိတ်ဆို့ထားစေပါဒီကျောင်းသားတွေကိုအကြမ်းမဖက်ဖို့အတွက်စနေနေ့မှာပဲနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်း23ဖွဲ့တို့ကတမရဦးသိန်းစင်ကိုမြစ်တာရက်ခံလိုက်ပါတယ်ဒါ့အပြင်အစိုးရဘက်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးသဘောတူညီချက်ပေါ်မှာရိုးသားမှုရှိဖို့ကိုလည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းဝင်ကပြောပါတယ်။
တရင်းစာမှာပေါ်ပြချက်တွေကကွဲလွဲနေတယ်။ပညာရေးဝန်ကြီးဌာနဘက်ကပြင်ပြချက်တွေကွဲလွဲတယ်။နောက်တစ်ခါဒီတက္ကသိုလ်တွေမှာကျွန်တော်လေးဘွေဆိုင်သဘောတူထားတဲ့ဥပဒေကြမ်းကိုစန့်ကျင်တဲ့ဆောင်ရွက်ချက်တွေကျွန်တော်တွေ့နေရတယ်။နောက်တစ်ခါကျွန်တော်ဥပဒေကြမ်းမှာပါဝင်တာတွေကိုအတိတ်ပဲလွဲမှပေါ်ပြပြီးတော့တိုက်ခိုက်နေတာတွေရှိတယ်။အဲ့ဒီအခြေအနေကကျွန်တော်ကျင့်ရစရာမကောင်းဘူး။အခုတွေ့နေရတာပညာရေးဝန်ကြီးဌာနကလေးခွင့်ဆိုင်သဘောတူညီချက်ကိုမရက်တည်တဲ့အဖြစ်လေးခွင့်ဆိုင်သဘောတူညီချက်ကိုလွှဲမအောင်ဆောင်ရွက်နေတာတွေတွေ့တယ်။အဲ့ဒါကကျွန်တော်တို့အခုလက်ရှိအချိန်မှာအားမရစရာဘိုးမကြစရာတွေကျွန်တော်တို့တွေ့နေရတယ်။အထူးသဖြင့်တော့ဒီကျောင်းသားတွေအတွက်ကအန္တရာယ်ရှိတဲ့အခြေအနေဖြစ်နေတယ်။သူတို့ရဲတွေနဲ့ပိတ်ဆို့ထားတဲ့တားဆီးထားတဲ့ဒါသူတို့မှချင်းချောက်ခံထားတဲ့အခြေအနေမှာရှိတယ်။အန္တရာယ်ကြောက်မဲ့အခြေအနေတွေရှိတယ်။လေးခွင့်ဆိုင်ကဘောဒီချက်မှာစန္ဒရီရဲ့တောင်းဆိုချက်အောင်မြင်တဲ့အထိဒီဘွေဆိုင်ကတာဝန်ယူဆောင်ရွက်သွားမယ်ဆိုတော့သဘောတူညီတာရှိတယ်။အဲ့ဒီလိုကျွန်တော်တို့ဖြစ်စီခြင်းနဲ့
ဒါအပြင်အခုလူငယ်ចောင်းသားတွေကိုလမ်းမပေါ်မှာပိတ်ဆို့ထားမဲ့အစားညှိနှိုင်းဖို့တိုက်တွန်းပြီးចောင်းသားတွေနဲ့ညှိနှိုင်းရေးအတွက်လည်းအခုမြစ်တာရက်ခံတဲ့နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်း23ဖွဲ့တို့ကကူညီဆောင်ရွက်လို့တဲ့အကြောင်းကိုလည်းသမရဦးသိန်းစိန်ထံကိုတောင်းဆိုထားပါတယ်။ចောင်းသားတွေကိုအကြမ်းမဖက်ဖို့စနေနေ့ကသမရဦးသိန်းစိန်ထံကိုမြစ်တာရက်ခံတဲ့အထက်မှာတော့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကရင်ကရင်မွန်ဇိုမီတိုင်းရင်းသားပါတီတွေနောက်လူပောင်တဲ့ဒီမိုကရက်တစ်ပါတီတို့နဲ့အတူ NNER နောက်လူမှုအဖွဲ့အစည်းစုစုပေါင်း23ခုလို့ပါဝင်ပါတယ်စနေနေ့လေဗရန်မြို့ကចောင်းသားတပိတ်ကတော့ရဲရင်အားအလုံးအင်းနဲ့ဆက်လက်ပိတ်ဆို့ခံထားရဆဲဖြစ်တယ်လို့ចောင်းသားတွေဟာလည်းလမ်းမပေါ်မှာနေထိုင်နေရတာစနေနေ့မှာ9ရက်တိတိရှိသွားပြီဖြစ်ပါတယ်ကျောင်းသားတပိတ်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြူဖြူအောင်ကအခြေအနေကိုအခုလိုပြောပြပါတယ
်။ရက်ချလာနဲ့အပြာဒီကျောင်းသားတွေနဲ့ရေးရည်နဲ့ဈာမှာတော့မဟုတ်ရေးရည်နဲ့မြို့ခံတွေဈာမှာပေါ့နော်ဒီလိုပိတ်ဆို့ထားတဲ့မြို့ခံတွေကလည်းတော့ကိုမတိမနဲ့ဖြစ်နေကြတယ်။ဒီအာဏာပိုင်တွေပေါ်မှာတော့ပြဿနာတွေကတော့ရက်ချလာနဲ့အပြာပြဿနာကတော့တစ်ခုမဟုတ်တစ်ခုကတော့ဖြစ်ပေါ်လာနိုင်ပါတယ်။ကျမတို့ကဒီလိုမျိုးရက်ချကြနေရတာကျမတို့ကျောင်းသားတွေရဲ့တက်မှိုက်တွေလည်းကျမတို့ကျမစိတ်ကြည့်ပါတယ်။ကျမတို့အနေနဲ့ကတော့ဒီကိစ္စကိုမြန်မြန်ဆွေးနွေးကြည့်တာပြီးတော့အားဖြင့်ရှင်ရင်အကောင်းဆုံးဖြစ်ဖြစ်ပါလိမ့်မယ်
။လေဗရန်မျိုးကနေအကျန်းဖက်ဖန်းစီခံရတဲ့ចောင်းသား၅ဦးတို့ကိုတော့ရဲစခန်းမှာတညအိတ်စီပြီးစနေနေ့မှာပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့အာနာပိုင်တို့ဘက်ကဆန္ဒပြသူတွေနဲ့ညှိနှိုင်းမှုမရှိသေးပါဘူး။တချိန်ညမှာပဲမြန်မာအစိုးရဘက်ကတော့ရန်ကုန်ကចောင်းသားတပိတ်ကိုတာဝန်ဆိုတဲ့လက်ပတ်ညီအရက်သားတွေကိုဝင်ရောက်ရိုက်နှက်ဖြိုခွဲဖန်းစီမှုတွေလုပ်ခဲ့တယ်လို့အစိုးရပိုင်းသတင်းစာရီကနေလဲအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းအပေါ်ရေးသားပေးဖို့အချက်တွေကသူတို့ရဲ့မူဝါဒနဲ့ကိုက်ညီတဲ့စောင်းမတွေကိုတောက်လျှောက်ဖော်ပြခဲ့ပါတယ်။လွှတ်တော်ဘက်မှလည်းကျောင်းသားတွေနဲ့ NNER တို့မတက်ရောက်နိုင်တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်ကိုကြားနာပွဲတွေလှုပ်ဆောင်နေပါတယ်။နိုင်ငံရဲ့ပညာရေးအသုံးစရိတ်ကိုလက်ရှိအသုံးစရိတ်ထက်တိုးပေးဖို့တိုင်းရင်းသားဘာသာစကားတွေသင်ကြားခွင့်ပေးဖို့စီအရီကျောင်းသားတွေကိုစမ်းညံစွမ်းရှိသည့်ရည်တင် जा ခွင့်ရစီဖို့ပါဝင်တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုချက်တွေဟာနှစ်ပေါင်းများစွာကဘာမှာနှိမ့်ချနေတဲ့မြန်မာပြည်သူတွေရဲ့ပညာရေးအဆင့်အတန်းကိုမြင့်တင်ပေးနိုင်မယ်လမ်းစာတစ်ခုဖော်ဆောင်နေတာဖြစ်တယ်လို့လည်းပညာရေးဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့ပညာရေးဆိုင်ရာပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကပြောဆိုထားပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုအခုအခါမှာလွှတ်တော်မှာကြားနာနေပေမဲ့လို့လေဒီပြင်ဆင်ချက်အတည်ပြုနိုင်မဲ့အာမခံချက်တော့မရှိသေးပါဘူးရှင်